ယဟန်ပညာရှိလူပညာရှိတွေကလည်းမန္တလေးတောင်တော်ကိုကကုတံမြတ်စွာဘုရားလက်ထက်တော်မှာဘုရားပစ္စေကဗုဒ္ဓယဟန္တာတို့နဲ့ပြည်နေလို့စီနဗုဒ္ဓတောင်တဲ့ကောနာကိုမြတ်စွာဘုရားလက်ထက်မှာလဲဘုရားပစ္စေကဗုဒ္ဓယဟန္တာတွေဟောပြောအပ်တဲ့တရားတော်ဒီဆိုတော့နိဗ္ဗာန်စိတ်ကမ်းနဲ့ပြည့်စုံတာကြောင့်ဝေလာမတောင်တယ်ကသဝမြတ်စွာဘုရားလက်ထက်တော်မှာဘုရားပစ္စေကဗုဒ္ဓယဟန္တာတာဝကတို့ကြွတော့ရခြေတော်ရာတွေပြည်နေလို့ပါတတ်တပူရာတောင်းတဲ့ဘောဓမဘုရားလက်ထက်တော်မှာတော့ဘုရားပစ္စေကယဟန္တာတာဝကတွေအမြဲမှွေးလျော်ရာဖြည့်ပြီးချက်တီကိုဆောင်တက်လို့မန္တလေးတောင်းလို့အသီးသီးအမြည်တွင်ခဲ့တယ်လို့ကျွန်တော်တို့မှတ်သားခဲ့ပူပါတယ်မင်းတို့မင်းတရားကြီးကရန်နာဘုံနေပြီးတော့အစ်စ်ဖန်ဆင်းဒီထောင်တော်မှုတို့စိတ်အကြံစီရှိတော်မန္တလေးတောင်းကြီးကစီမျက်နှာကဲ့သို့ပြန်ပြူသောမြေပြင်နေရာကိုနှစ်သက်တော်မူခဲ့ခြင်းဟာမန္တလေးတောင်းတော်ရဲ့ချက်တီမင်္ဂလာရှိတဲ့အစင်လာကောင်းကြောင်ဆိုတာလည်းမမှားပါဘူး။ဒါကြောင့်ရွှေမြို့တော်နဲ့ကျုံတော်အပါဝင်မဟာလောကမဟာရသေးသေးတော်ပဌာဟောရွှေသိန်းသုဓမာဇရတော်မဟာအတုလဝိညာဉ်ကျောင်းတော်ပိရကတိုက်တော်ဆိုတဲ့မြို့တီနန်းတီတတ္ထာနာကိုလည်းမန္တလေးတောင်တော်ရိပ်မှာပဲတပြိုင်နက်တည်ထားတော်မူခဲ့တာပါ။ရွှေမြို့တော်ကြီးရဲ့ဥထိတ်အရက်မှာမန္တလေးတောင်တော်ကြီးနဲ့အတူဖျားပထိုလ်စီတီသာသနိကအဆောက်ဦးတွေနဲ့ချက်တီမင်္ဂလာရှိစေခဲ့တဲ့အစီအမံတွေဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်။မန္တလေးတောင်တော်ရိပ်မှာတတ္ထာနာသမကဘုံတော်ကြီးကျောင်းတွေကိုလည်းတည်ထားခဲ့တယ်။မန္တလေးတောင်ကြီးတစ်လျှောက်မှာမဟာခေမိကာရမသစိန်တိုက်မြောက်ပြင်ဇလင်းတိုက်မန္တလာရမပြည်တိုက်မိုးထီတိုက်ဝေလူဝန်တိုက်သောဘိတာရမတပရင်တိုက်ဝိစိတ်တာရမဂုံညင်းတိုက်မဟာဇောတိကာရမတိုက်ရဏဘုံစံကျောင်းတော်ကြီးစတဲ့ဖြင့်ကျောင်းကြီးတွေတည်ရှိခဲ့တယ်။ပြီးတော့ရောမင်းကြီးတိုက်နဲ့မန်ငင်းတိုက်တွေလည်းရှိတယ်။မန္တလေးရဏဘုံနေပြီးတော့မှစတင်မြို့တီနန်းတီကလေးကဘာသာသာသနာကိုအထူးအားပေးခဲ့လို့မြို့တော်ရဲ့လေးပြင်းလေးရမှာဘုံတော်ကြီးကျောင်းတွေအကွက်ကြကြစနစ်တကျတည်ထားတော်မူခဲ့တာကအထင်ရှားပါဒီဘောမင်းလက်ထက်ကစီးရင်အရာမြို့တော်မှာကျောင်းတိုက်ကြီးက154တိုက်နဲ့ကျောင်းပေါင်း1258ကျောင်းရှိပါတယ်ယဟန်တန်ဃာတို့အရေးအတွက်ကလည်းတောင်းချီပြီးသတင်းသုံးကစာဝါပို့ချတော်မူခဲ့ကြပါတယ်ဒီတော့မင်းနေပြည်တော်မှာရှိတဲ့ယဟန်တော်တွေကိုအုပ်ချုပ်စီမံနိုင်ဖို့တိုက်အုပ်တိုက်ကြတွေလည်းခံထားသလိုခရိုင်မြို့နယ်များအတွက်လည်းဂိုင်းချုပ်ဂိုင်းအုပ်ဂိုင်းတောက်တွေခံထားပါတယ်ဒီတော့တန်ဃာရာဇာသာသနာပိုင်ကိုလည်းတင်မြှောက်ကြရတာပေါ့သာသနာပိုင်ဖြစ်ဒီမြောက်ပြီးတဲ့နောက်သာသနာပိုင်ရဲ့ဌာနန္တရမှာတည်မြဲနေသမျှကာလပတ်လုံးသာသနာပိုင်မင်းကမင်းနန်းနဲ့နန်းတော်ကို၎င်းသူဓမ္မတော်တို့၎င်းအခြားအခမ်းနာများကိုတော့၎င်းကြွရောက်တော်မူလျင်ကတော့အစဉ်အမြောက်ကိုကျက်ပြဖောက်ရပါတယ်ဒီနေရာမှာသာသနာပိုင်ကသူဓမ္မတော်ဝင်နေဆိုတဲ့နေရာမှာမြို့ဒီနန်းဒီတထရဏအပါဝင်ဖြစ်တဲ့သူဓမ္မရက်တော်မှာသာသနာရေးဆိုင်ရာကိစ္စတွေစုဝေးဆုံးဖြတ်တော်မူခြင်းကိုဆိုလိုတာပါသူတော်မဇရတော်ဟာကျောက်တော်ကြီးပြရအရှိဘက်မဟုတ်ရတောင်ဘက်မှာတည်ရှိခဲ့ပြီးစစ်အတွင်းတော့ကမီးလောင်ပျက်စီးလို့စိန်တော်ငုတ်တုံနဲ့ကွက်လက်ပဲကြံခဲ့တော့အခုတော့ဒီနေရာမှာသူတော်မဇရတော်ကြီးနဲ့ပထမရွှေသိမ်းတော်ကြီးတွေကိုမူလပုံစံအတိုင်းပြန်လဲတည်ဆောက်နေပါပြီသာသနာပိုင်နဲ့အတူဝိဝါဒာတိကရဏအထီးကယုံမှုကိုမှန်ကန်အောင်စီရင်ဆုံးပြဝိနိဆရချပေးနိုင်တဲ့ကျန်တတ်အကျော်တိတ်တော်ရဆရာတော်များကိုသူတော်မတော်ဝင်ဆရာတော်များလို့သမုတ်ခဲ့ပါတယ်တန်ကအမှုခင်းရှိရင်သက်ဆိုင်ရာပုဂ္ဂိုလ်သူဓမ္မသဘင်ကစင့်ခေါ်နိုင်ခွင့်ရှိပြီးသာသနာပိုင်ဆရာတော်ကသူဓမ္မသဘင်ရဲ့အကြီးမှုဥက္ကရာအဖြစ်ဆောင်ရွက်တော်မူရပါတယ်။မန္တလေးရနာဝန်နေပြီးတော့ဒီထောင်ပြီးတဲ့နောက်တစ်နှစ်အကြာကောဇာတက်ကြရ1222ခုနှစ်မှာမင်းတို့မင်းမင်းသားဘဝကရွှေဘုံဤမကြီးစင်တော်ချောင်းမှာဖူးတွေ့ခဲ့ဖူးတဲ့ရွှေချင်းဆရာတော်ကိုမန္တလေးရနာဝန်နေပြီးတော့ကိုမရမကပင့်ပြီးသာသနာပြုစေပါတယ်။ဆရာတော်ကြီးတရင်သုံးဖို့ကြိုက်ရနေရညွှန်တော်မူပါလို့လျှောက်တော်ဒုတဝေးပြီးသာသနာနဲ့လွန်စွာလျှောက်ပတ်လွန်းတဲ့နေရာဖြစ်တဲ့မန္တလေးတောင်ရဲ့မြောက်ဖက်ခြေရင်းမှာဖြင့်ကောင်းပါလေရဲ့လို့ဆရာတော်ကြီးကမိန့်လို့ရွှေချင်းငားတဲ့ကောင်မန္တလေးတောင်မြောက်ဖက်အစင်မှာလူရမ်းနေပါလေ။အရှင်သာကရဘွဲ့တော်မြည်တဲ့ရွှေချင်းဆရာတော်ကြီးဇာတိယွာကရွှေဘူတောင်မဲ့ခီးငားတဲ့ကွာဝက်လက်နောက်ဖက်ရှစ်မိုင်ကွာနှာတော်ငားယွာတွေကတယွာဖြစ်တဲ့ရွှေချင်းယွာပါ။ညောင်လေးပင်နာကမရောက်ရွှေချင်းမဟုတ်ပါဘူး။ဆရာတော်ကပကံမင်းလက်ထက်အမရဘူရမှာလဲရှို့ဝါစားလိုက်ဖူးပါအဲဒီကလာမင်းနေပြီကတန်ဃာတော်တွေဝီနီတော်နဲ့လျော်ညီစွာနေထိုင်မှုရော့ရဲလို့မကြီးစင်တော်ချောင်းကိုပြန်ကြွပြီးတော်ပြန်စာချရင်တန်ဃာတော်တွေဝီနီတော်နဲ့ကြင့်ကြံကြဖို့တိတိကျကျဆုံးမဥဆောင်ရတဲ့ဆရာတော်ပါအဲဒီမကြီးစင်တော်ချောင်းမှာမင်းတို့မင်းသားကဖူးတွေ့ခဲ့ရကြီးညိုခဲ့တာပါမင်းတို့မင်းကအရှင်ဇာကရကိုမန္တလေးတောင်ကြီးမှာပင်ဆောင်ကိုးွယ်တော့ဆရာတော်ကယဟန်တိတ်ခါစကောပါပဲရှိပါသေးတဲ့ဆရာတော်သတင်းသုံးတဲ့ចောင်းတိုက်ကြီးကမဟာဓမ္မိကာရမဖွဲ့ချီပါတယ်လေចောင်းတော်ကြီးကတိုင်အလုံးပေါင်း262တိုင်ပါပြီးဘုံခုံနှစ်ဆင့်ပြတ်တက်တဲ့အတူမြမဖုံးကြီးចောင်းမြောင်မှာပါရှိတဲ့ဆောင်းမကြီးဒဏ္ဍဆောင်ဘောကဆောင်စသည်တို့နဲ့အတူတရကင်းအုပ်လေကကြီး၄ဆင့်လည်းပါရှိပါတယ်ရ ရွှေချင်းငါးတိုင်မှာတမိကာယာမှာတိုက်မှကြီးနေအတူမိုင်းလုံးတိုက်လို့ခေါ်တဲ့ထရန်ကားတိုက်ရမဲသိန်းတိုက်မင်းကင်းတိုက်မြထောင်တိုက်တို့လည်းအရန်ကြောင်းတိုက်များအဖြစ်ပါရှိပါတယ်။မန္တလေးရနာဘုံနေပြည်တော်ကိုရွှေချင်းဆရာတော်ရောက်ရှိသတင်းသုံးပြည်တဲ့နောက်မှာသာသနာပိုင်းဆရာတော်ဦးညရကိုသွားကြော့ပါတဲ့သုံးကျင်သုံးကကြွပေးမဲ့သာသနာပိုင်းကနှုတ်ခွန်းဆက်တာခြင်းမပြုပါဘူးတဲ့။ဒါကြောင့်ရွှေချင်းဆရာတော်ကသရုတ်ထအကျိန်ကြွရောက်ကြော့ဖို့မဆောင်ရွက်တော့ပါဘူး။တခါသားတော့သာသနာပိုင်းဆရာတော်ကရွှေချင်းဆရာတော်ကိုအမိတ်အာဏာသုံးပြီးဆင့်ခေါ်တယ်။ရွှေချင်းဆရာတော်ကမကြွပြန်ပါဘူးတဲ့။ဒီတော့သာသနာပိုင်းကမဟာဒဏ်ဝင်နဲ့အတင်းပင့်ဖို့ကြံစီပါတယ်။ဒီကိစ္စကိုရွှေချင်းဆရာတော်ကမင်းတို့မင်းကိုလှန့်အကြောင်းကြားပါတယ်။ဒီတော့ဘုရင်ကရွှေချင်းဆရာတော်ကိုသူ့ဓမ္မသဘင်အစည်းအဝေးလုပ်ရင်အတင်းကျပ်ဆင့်ခေါ်ခြင်းမရှိပါစေနဲ့။ရွှေချင်းကိုကနာဝိမုတ်ခေါ်တဲ့တိကျကိုင်းအဖြစ်သိမှတ်ပါလို့အမိတ်ရှိလို့သူ့ဓမ္မကိုင်းရယ်ရွှေချင်းကိုင်းရယ်လို့တတိယချာဖြစ်သွားတာပါ။ရမချွေချင်းဆရာတော်ကြီးတင်းသုံးခဲ့တဲ့မဟာဓမ္မကရမတိုက်ကြီးမှာတန်ခါ300ကျော်ရှိခဲ့ပါတဲ့အញ្ញံလေးတိုင်မှာကတန်ခါ200စီးနဲ့800ပြီးတော့စုစုပေါင်းတန်ခါ1000ကျော်ရှိခဲ့ပါတယ်မင်းတို့မင်းကိုတိုင်းစွမ်းကွမ်းဒါရိုက်ကခံထားတော့ရွှေချင်းဆရာတော်များအနေနဲ့ပရိယတ်ကိုလုံးလအားထုတ်မှုအားကောင်းခဲ့ကြပါတယ်ရွှေချင်းကျောင်းတိုက်ကျောင်းတွင်းနေနီထိုင်းနီစာနီသွားနီစတဲ့ဝင်းဤတော်မှာပါပြီးရွှေချင်းဥပရိတွေဟာအများကြီးကြက်မှတ်ထားလို့တန်ဃာတော်တွေဟာအကုန်ပြပြပြပြနေထိုင်စားလိုက်စားသင်ကြရတယ်လို့ရွှေချင်းဆရာတော်ကြီးကို၌ကအချင်းအကျံကောင်းမွန်ပြီးတပည့်တန်ဃာတွေပေါ့အဆုံးမကောင်းမွန်လို့ရှင်ပညာရှိလူပညာရှိများကိုယ်တိုင်လေးလေးစားစားကိုကိုယ်ကြီးညိုခဲ့ကြတာပါဒီအစဉ်လာကိုအဆက်ဆက်ရွှေချင်းသာသနာပိုင်ဆရာတော်ကြီးများကတန်ဖိုးထားဆက်ခံကြင်ကြံခဲ့ကြတာအခုဆိုရင်မဟာဓမ္မကရမရွှေချင်းတိုင်မာကြီးတက်တန်းအနှစ်150ကျော်သွားပါဆက်လက်ပြီးသာသနာတည်နေသည့်ရွှေချင်းသာသနာတင့်တယ်ထွန်းပနေမှာကတော့အေကံပါပဲ။